င်္ဂလာညနေခင်ပါခင်ဗျာဒီကနေ့ညပိုင်းတရားလည်တဲ့အစီအစဉ်ကနေပြီးကြိုးစားပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီစစ်ခုံရုံးနဲ့တရားမျှတမှုဆိုတာပါ2018ခုနှစ်ကဖြစ်ခဲ့တဲ့ကြမ်းဖက်မှုတွေနောက်ပိုင်းတပ်မတော်ရဲ့နေမည်ရှင်းလင်းစစ်ဆင်ရေးတွေမှာစစ်တီကျင့်ဝတ်တွေကိုချိုးဖောက်ပြီးတော့လူခွင့်ချိုးဖောက်မှုတွေရှိကြတာနဲ့ပတ်သက်ပြီးတော့စစ်တရားရုံးကနေပြီးတော့လက်ရှိဂူတာပြင်ကိစ္စစီနေတယ်လို့မကြခင်မှာဆိုရင်လည်းနောက်ထပ်စစ်ဆေးစီရင်မှုတွေရှိလာနိုင်တယ်ဆိုပြီးတော့မြန်မာဆွေးရခေါင်းဆောင်ဒေါက်တာစုကြည်က ICJ နိုင်ငံတရားရုံးမှာပြောခဲ့ပါတယ်ဒါကြောင့်မလို့ဒီတက်မတော်ရဲ့ဒီစစ်တရားရုံးတွေနဲ့ပတ်သက်လာလို့ရှိရင်တရားမျှတမှုအတွက်ဘလောက်ထိယုံကြည်အားကိုးအားထားနိုင်ပါလဲဆိုတော့ကျွန်တော်တို့သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်အဓိကပေါင်းဆွေးနွေးပေးပေပုံကနှစ်ဦးရှိပါတယ်ပထမလူကတော့ဒီရှင်းနေကြီးဦးသိန်းတန်ဦးဖြစ်ပါတယ်ခင်ဗျာဒီ line ပေါ်ရောက်နေပါပြီနောက်တူကတော့ EBSCF ကဥက္ကဋ္ဌဟောင်းလည်းဖြစ်ပါတယ်လက်ရှိမြန်မာနိုင်ငံရေးလှုပ်ရှားသူဒေါက်တာနိုင်အောင်ဖြစ်ပါတယ်နှစ်ဦးစလုံးဒီ line ပေါ်မှာရှိပါတယ်ကျွန်တော်ရေဆုံးဦးသိန်းတန်ဦးကိုဖိတ်ခေါ်ကြပါတယ်ခင်ဗျာဆရာဦးသိန်းတန်ဦးကြားပါလားခင်ဗျာ
ကြားပါလေ
စစ်တရားရုံးတွေကနေပြီးတော့ခုနပြောလို့ပေါ့နော် ICJ တို့ကတော့နိုင်ငံတကာလက်ခံနိုင်တာမလက်ခံနိုင်တာတပိုင်းပေါ့နော်စစ်တရားရုံးတွေကနေပြီးတော့ပထမဆင့်တကယ်တမ်းဒီလူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့မှန်မှန်ကန်ကန်တရားမျှတမှုရှိစီရင်ဆုံးဖြတ်နိုင်မယ်လို့ယုံကြည်ပါလားအရင်ဆုံးဦးသိန်းတောင်းအမြင်သိချင်ပါတယ
်ကျွန်တော်တို့ပုံမှန်အချင်း650ခုနဲ့တက်မတော်ဥတွေဒီဥတွေကစစ်တရားရုံးနဲ့ပတ်သက်လို့ပြည်ပြည်ဆိုဆိုပြဋ္ဌာန်းထားတာပေါ့လေအဲ့ဒီကြာထမ်းချက်တွေအရာရှင်တော့ကျွန်တော်တို့ဒီဥရီကနိုင်ငံတကာစစ်ဥပဒေတွေနဲ့မကျိုးရင်းဆဲရှိပြီးတော့တရားမျှတမှုရနိုင်တော့အောင်ပြေးထားတဲ့အခွင့်အရေးတွေရှိတယ်။အဲလူပေါ်တော့ဒီကဘာလို့တို့ပြရလဲ။အဲ့ဒီဥရီကို1989မှာတော့ဆင်မှင်းလိုက်တဲ့အခါကျတော့ဘုရားဥရီမှာပါတဲ့အကြီးကြီးတဲ့အချက်တွေဟိုပါဒီဟိုဖြောက်ပြလိုက်တဲ့အတွက်ပေါ့နော်။ဆိုဒီလိုကြရီပေါ်ပေါက်တာတွေအဲနောက်ကပြင်ဆင်မှုတွေဖြစ်ဆက်တာတွေလုပ်လိုက်တဲ့အတွေ့ဟိုနိုင်ငံတကာကတော့ကြည်လင်မှာမဟုတ်ဘူး။တိုင်းပြည်အပြင်မှာလုပ်မယ်ဆိုရင်တော့ကျွန်တော်တို့ကဒီဟာဖြစ်ရင်အရက်ဖက်တရားရုံးလောက်တော့လက်လွတ်လပ်တရားနာတော့ရှိမှာလို့ပြောလို့ရဘူး။ဒါကြီးကြပ်ကိုကဲဒီစစ်ပဆိုင်အရာရှိတွေကတရားသဖြင့်ဆောင်ရွက်ရင်တော့သုံးတရားအတိုင်းတာအထိတရားနာတော့ရနိုင်လိမ့်မယ်လို့ပဲကျွန်တော်ဖြေပြမှာ။စစ်ပဆိုင်ကတရားရုံးအစင်းကဆုံးဖြတ်ထားပြီးသားအမှုကိုထပ်တူပြမှုဒီကိစ္စကိုပဲသက်သာရာဇဝတ်တရားကြီးကဒီပေါ်မှာမကျေနပ်လို့ရှင်နိုင်ငံတော်တမရရဲ့ကြိုတင်ခွင့်ပြုချက်ယူပြီးတော့ပြန်စစ်ဆေးဖို့တောင်းဆိုနိုင်နေရှိတယ်ဗျ။အဲ့ဒီမှာဖြုတ်ထားတယ်။တော့အဲ့ဒီဟာအကြာရရတော့ကျွန်တော်တို့ဟိုအချို့ချက်တွေကဒီဒါကိုကြီးကျက်တဲ့ပုံကွာတော်တိဖြောက်မှန်မှုမရှိဘူး။ဆိုရင်ကြာရှိပါလား
။ဟုတ်ကဲ့ကျွန်တော်နောက်တစ်ချက်မေးချင်တာကဒီစစ်တရားရုံးတွေကစစ်တီကျင့်ဝတ်တွေနဲ့ပတ်သက်လို့ဘဲကင်တာလားတခြားအရက်သားတွေပုံမှာပြုတ်မှုရဲ့ဆက်ဆံတဲ့ကျူးစိုးစိုးဝါကျူးလွန်ခဲ့တာတွေနဲ့ပတ်သက်လို့အရက်ဘက်ခုံတွေကကင်လို့မရဘူးလားဖွဲ့စည်းပုံရဖြစ်စေလက်ရှိတည်ဆဲဥပဒေရဖြစ်စေ
လက်ရှိဖွဲ့စည်းပုံအခြေအနေဥပဒေရစစ်ပဆိုင်ကိစ္စတွေစစ်ပဆိုင်တရားရုံးမှာပဲဆုံးဖြတ်ရမှာကျွန်တော်တို့အမြင့်ဆုံးတရားရုံးကိုကြိုးတယ်ဒီလိုကြားနေတာကြိုးတာစစ်ပဆိုင်ရဲ့ရုံးနဲ့နိုင်ငံတော်ဖွဲ့စည်းပုံအခြေအနေခုံရုံးကိုပတ်သက်တိုင်းဒါဖွဲ့စည်းပုံရပါနော်ဒီ1990ဥရီရတယ်ကတော့နယ်ဘက်ပြည်မှုနဲ့စစ်ပဆိုင်ပြည်မှုတွေပြီးကြပြီးခွဲထားတယ်။ဒါပြီးကြပြီးခွဲထားတယ်အဲ့ဒီဥရီမှာလည်းပဲဒီကောအခွင့်အလမ်းတွေပြီးထားတော့ရှိတယ်။အခုချိန်ကြည့်လို့ပဲဒီ2010မှာပြင်းနေပြီနဲ့လည်းပါတာတော့ရှိနေကြ။ဂျာစီတရားရုံးကစစ်ပဆိုင်တရားရုံးမှာပြင်းပြီးစိတ်ထုတ်ပြီးတော့သူစိတ်ပြေလို့ပါတယ်ဆိုတော့ဆောက်ရှုံတော့ရှိတယ်။ဒါနဲ့အဲ့တန်းဆိုတဲ့အချက်ကိုသုံးချက်မှာစစ်ပဆိုင်ကအရာရှိရတယ်ပြောနော်။စစ်တရားရုံးကတော့အခွင့်အာဏာကိုတော်တော်ကြီးကပြိုင်တာ။ကဆုံးဖြတ်မှာဆိုတော့အဲ့ဒီပါတော့ဒသနာတွေရရှိနိုင်တယ်။ဆက်မတော်ဥပဒေကတော့တန်းပြစ်စုဒီလိုခေါ်တယ်။ဂျန်နက်အတိုင်းတစ်ချက်မျိုးလည်းရှိစစ်တပ်ဒီပါမှာရှိရဖြစ်ပါတော့ဒီတက်ကြီးလေးတက်လာပါဝင်တဲ့လူလေးနော်အဲ့ဒီတက်ကစင့်ပေါ်လာပြီးရတာအမှားပေါ့တော့အားလုံးနဲ့ဆက်ဆိုင်တယ်။ဆက်ဆိုင်တဲ့ဥပဒေဖြစ်တဲ့ဒါစစ်သားဒီတက်တော်သားတက်တဲ့ကိုမဟုတ်ဘူး။တခါအဲ့ဒီမှာလည်းပဲစစ်ပြစ်မှုတွေပါနေဘက်ဆိုင်ပြည်မှုတွေရှိတယ်။နေဘက်ဆိုင်ပြည်မှုတွေရှိတယ်။စစ်ဘက်ဆိုင်ပြည်မှုတွေရှိတယ်။ဒါပေမဲ့နေဘက်ဆိုင်ပြည်မှုကအရသာပေါ်ဒီ1990ကိုတပ်မတော်ဥပဒေကိုကျူးလိုက်နာပြီးတာဝန်ရှိတဲ့အရသာတွေပါကျူးလွန်တဲ့ပြည်မှုတွေကိုလည်းဟိုစစ်ဘက်ဆိုင်တရားရုံးကတစုံတရာစစ်ဆေးစီရင်တဲ့ကြာခွင့်အာဏာတော့အနှင်းထားတယ်ဗျ။ဒါကြောင့်ဘူလ1990ကိုဥပဒေမှာအဲ့လိုအချက်တွေကိုပြန်နဲ့ချိတ်ကုတ်ဖို့အတွက်ကျွန်တော်တို့ပြဋ္ဌာန်းချက်တွေရှိတယ်။နောက်လိုက်နာတဲ့ဥပဒေကျွန်တော်တို့ကာဝေးပြည်ထောင်စုကက်ဆိုင်မှာ14ခုတောင်ရှိပါတယ်။အဲ့ဒါ ਈ နဲ့ထိကျမယ်အမှန်တကယ်တော်တိမှန်ကန်စွာဆုံးဖြတ်မယ်ဆိုရင်တော့အတိုင်းတာတစ်ခုကျော်ကျွန်တော်တို့ရမယ်ဒါပေမဲ့ပြင်လိုက်တဲ့အကျက်တော့မူလ1959ဥပဒေရဲ့ချိန်ကိုချက်ပြီးမရှိတော့ဘူးကျွန်တော်ပြောရမှာ
လက်ရှိအနေထားရဆိုရင်စစ်တပ်ကစစ်တပ်ရရှိပြီးကျူးလွန်တဲ့ဘလူကိစ္စပဲဖြစ်ဖြစ်စိုးစိုးဝါးဖြစ်ဖြစ်ကျူးလွန်တာမှန်သမျှကိုရပ်ဖက်ကတိကျလွတ်လပ်တဲ့တရားရုံးတွေကစီရင်ပိုင်ခွင့်မရှိတော့ဘူးဆိုတဲ့သဘောပေါ့
မရှိဘူးရလက်ရှိ2010မှာပြင်လိုက်တဲ့အကျက်ကတော့ကျွန်တော်တို့က ပေါ်ယူလို့ရှင်ဦးလေးရတယ်စစ်ပဆိုင်တရားရုံမှာဟိုတိကျတရားရုံဖြစ်တယ
်စစ်တရားရုံကကို capacity ပေါ့တကယ်တမ်းတရားမြတ်မြတ်သားသားစီရင်ဆုံးဖြတ်နိုင်တဲ့ capacity ရောရှိနိုင်မှာမလား
အဲ့ဒါတော့ကျွန်တော်တို့ရဲ့အနေအထားကိုကျွန်တော်မသိဘူးဒီဥပဒေရပြောမယ်ဆိုတော့ထူထောင်တဲ့စစ်တရားရုံက၄ရုံတော့ရှိတယ်အဲ့ဒီမှာလည်းပဲ59ဥပဒေရဆိုရင်နိုင်ငံတော်တပ္ပရကနေပြီးတော့စစ်တရားရုံမှာတရားရုံတို့တရားကြည့်ကြည့်ခန့်အပ်ခွင့်ရှိတယ်ဗျဘာသာဒါတရားဥပဒေတရားကြည့်ရနော်ဒါဆိုနိုင်ငံတော်ကခန့်အပ်ခွင့်ရှိတယ်59ကနောက်တစ်ခါဒီတပ်မတော်အရာရှိတွေရတယ်ဆိုဒုတိယဘုံကြီးအောင်မနိုင်နဲ့ဒီဥပဒေကျင့်ကြံသူကိုခန့်မှန်ရှိတယ်အဲနောက်တစ်ခါဒီဘောပေါ်နော်ပြီးကြတပ်ပြမှုတဲ့အခြားဥပဒေညာရှင်ကိုလည်းခန့်မှန်ရှိတယ်ဒါနဲ့အဲ့ဒီအခွင့်အာဏာတွေကတော့2010ပြင်ပြီးတဲ့နောက်မှာပဲအဲတော့ဒီကစိတ်ဝင်ချုပ်ရုံတော့ရှိတယ်ဗျာစိတ်ဝင်ချုပ်ရုံတော့ရှိတော့ကျုပ်တို့ကဘုရားလူတွေကတော့ဒီဥရိနဲ့ပွဲရပြီးတော့ဒီဟာတွေဖြတ်တန်းနေတဲ့ဖြစ်တဲ့အတွက်သူတို့ဟိုအမှုတိုင်းမှာစစ်တရားရုံးနဲ့မှာလည်းပါဝင်ဝင်ပေးထားတဲ့အတွက်သူပါဝင်ချင်းကြောင်းဆိုင်နေဆိုရင်တော့ဒါဥရိနဲ့အဲတစုံတရာအတိုင်းသာပြီးညှို့အောင်လုပ်နိုင်တယ်ကျွန်တော်ထင
်ဟုတ်ကဲ့ခင်ဗျာဥသေတန်းဦးလေးလိုင်းမှာခဏနေပြီးအောင်ခင်ဗျာကျွန်တော်ဒေါ်တော်နိုင်အောင်ဖိတ်ခေါ်ကြပါလိမ့်ခင်ဗျာဒေါ်တော်နိုင်အောင်ခုနကကျွန်တော်မေးသွားသလိုပါပဲဥသေတန်းဦးကိုလက်ရှိဒီလူခွန်ကြီးအရာတကယ်ပြောမယ်ဆိုရင်ရခိုင်ပြည်နယ်ရိုဂျာဒေသတွေမှာကပါဘူးရခိုင်အခုအေးနေဖြစ်နေတဲ့ကိစ္စတွေပါတယ်ရှမ်းပြည်မှာကိစ္စပါတယ်ကချင်ပြည်နယ်ကိစ္စပါတယ်အဲ့တော့ဒီမှာလူရက်သားတွေပေါ်ကျူးလွန်မှုတွေပေါ့နော်ပြောမစလို့လူခွန်ချိုးဖောက်မှုတွေပတ်သက်လို့စစ်တရားရုံးရဲ့ကင်တွယ်မှုပေါ့စစ်တရားရုံးတွေကပဲစစ်မယ်ဆိုရင်ဒီအခြေအနေနဲ့ပတ်သက်လို့ဒေါ်တော်နိုင်ဝမ်းအမြင်သိချင်ပါတယ
်ကျွန်တော်တို့တော့ခုနပြောတဲ့ဒီသူတို့တဲမှာစီရင်နေတဲ့တရားဥပဒေနဲ့စီရင်နေတဲ့ဖြစ်စဉ်ပုံစံကိုတော့ထက်တဲ့ဝင်မတိရဘူးဗောဗျာဆိုတော့နိုင်ငံတိုင်းမှာရှိတဲ့တပ်တွေကတော့ဒီလိုမျိုးဒီတပ်တွင်းတရားဖြစ်စဉ်တွေရှိတတ်ပါလေ။ဟောဒါပေမဲ့အခုကဟိုဒီအရသားနဲ့ဖြစ်တဲ့အမှုတွေပေါ့နော်။အာခုနပြောတဲ့ဟလာရွာထဲမှာတခုဝင်လုသွားတာဟလာဟို။ဘာညာအစရရဆက်နောက်ဆုံးခုလူအစုကိုက်တုံးနဲ့ဖြစ်တဲ့ကိစ္စမျိုးတွေမှာကျွန်တော်တို့အနေနဲ့ကြားသိရတဲ့လောက်ကတော့ခုနပြောတဲ့ဒီမတရားမမြတ်တမ်းမှုတွေနောက်ပြီးတော့ဒီမလျော်ညီတဲ့ဖြစ်တံပေးမှုတွေနောက်အာဖေးမမှုတွေကိုပဲဟိုတောက်လျှောက်တွေ့နေရတာပဲဖြစ်တယ်ဆိုတော့အပြင်ဘက်ကအမြင်မှာဘာဖြစ်လဲဆိုတော့ဒီကိုကိုတိုင်းကလည်းတရားဝင်ကိုချိုးဖောက်ပြီးတော့ကိုကိုတိုင်းကမတရားလုပ်နေတဲ့ဒီ institution တစ်ခုလုံးကတရားစီရင်နဲ့ပတ်သက်လို့ဂုံတိတ်ခါရှိရှိငတ်မြတ်တတ်ဗမ်လိုက်ပဲနဲ့မမှန်ကန်ကန်ဆောင်ရွက်ပြီးနိုင်ပါမလားဆိုတဲ့အထင်မြင်ကြီးဖြစ်နေတာတကူပဲအဲ့တော့ဖြစ်ခဲ့တဲ့ကိစ္စတွေမှာကြည့်လို့ရှိရင်လည်းဒါကအဲ့လိုမျိုးအားရမှုမတွေ့ရဘူး။နောက်ပြီးတော့ဒီကျွန်တော်နေရာပြောလို့ရှိရင်လည်းခုနကပြောတဲ့တရားစီရင်အရသားနဲ့ဖြစ်တဲ့ကိစ္စကိုတရားစီရင်လိုက်တယ်ဆိုပါဆိုတော့အဲ့ဒီပြစ်မှုကဘယ်လောက်ချလိုက်တယ်အဲ့လူတွေဘာဖြစ်သွားတယ်ဘယ်ထောင်လေးပို့လိုက်တယ်ဆိုတာဘာမှသိခွင့်မရှိဘူးဆိုတော့လုံးဝကိုတတ်တွင်းတရားစီရင်နဲ့ပတ်သက်လို့ရှိရင်တော်တော်များများကိစ္စတွေကကျွန်တော်ပိန်ပေါက်တော့ဗာလဲမောင်နေတဲ့ဖြစ်ရစဉ်တခုလို့ပဲကျွန်တော်ဖြစ်နေတယ်လို့ပဲကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ဟိုတနေ့ကဒေါ်ဆန်းစုကြည် ICJ မှာပြောပါတယ်လက်ရှိဒီသူ့ကော်မရှင်ကနေပြီးတော့တီးကြပါတော့အဖွဲ့အဖွဲ့တိုင်းကော်မရှင်ကတွေ့ရှိချက်ပေါ်အောင်မူတည်ပြီးတော့နောက်ထပ်စစ်တရားရုံးကစီရင်မှုတွေဖြစ်လာနိုင်ပါတယ်ဆိုပြီးတော့သူကတော့ဟို ICJ ကိုပြောသွားတယ်ပဲဆိုလိုတာကတော့ဒီအရေးမှုတွေလုပ်မယ်ဆိုတဲ့အခြေအနေပေါ့နော်ဒါနဲ့ပတ်သက်လို့ဖြစ်တိုင်းကြီးရှိမရှိကျွန်တော်နိုင်အောင်မြင်သိချင်ပါတယ်
ကျွန်တော်တော့ဟိုပြီးခဲ့တဲ့ကိစ္စမှာပဲကြည့်မယ်နော်အဲဒီဟိုအင်းအင်းကိစ္စမှာဆိုလို့ရှိရင်လည်းဖြစ်တယ်ပြောတယ်အမဖြစ်ဘူးဆိုပြီးညင်းတယ်ဆိုတော့လောက်တော့ပေါ်တယ်အဲတော့ဆက်တယ်ထောင်ချတယ်ပြီးတော့ရှစ်လနဲ့လားဆယ်လနဲ့လားမသိလို့တည်းကူတာချင်းနဲ့ဒီဟိုကိစ္စလေးဖြစ်လာမဖြစ်ဘူးပြောတယ်အာလုံးဖုန်းနိုင်ဖုန်းနိုင်ပြည်မြတ်ဖြစ်တော်ကြမှာဆက်တဲ့ခါကျတော့ဒီတက်စကမှာဆက်တယ်ပေါ်လေလာဟိုလေရွာသားတွေလည်းလာလို့ရတယ်ပါညာဆိုရပြောတာရှိတယ်ဆိုတော့ကျိုးဟိုတကယ်တရားမျှတတဲ့ဒီဟိုစနစ်ရှိတဲ့ဖွဲ့စည်းတရားဆိုလို့ရှိရင်ဒါနေ့စဉ်မြေပြင်တည်နေတဲ့ဖြစ်ပျက်မှုတွေအားလုံးပြည်နေတဲ့အခါမှာချက်ချင်းအရေးယူဆောင်ရွက်မှုတွေသူများပြောစရာမလိုပဲနဲ့အရေးယူဆောင်ရွက်မှုတွေလုပ်တဲ့မှာနောက်ပြီးတော့ဒီပြည်သူလူထုနဲ့ပတ်သက်တဲ့အရသားနဲ့ပတ်သက်တဲ့ကိစ္စဆိုလို့ရှိရင်လည်းဒါကခုနကပြောတဲ့ဒီဟိုအသက်ဆိုင်ရာအရသားပြည်သူတွေနဲ့အများပြည်သူဂျူတို့သိအောင်ဘလို့ပြစ်တံပေးတယ်တော့ဘလို့စီရင်လိုက်တယ်တော့လိုအပ်တဲ့တောင်းပန်မှုမျိုးတော့ရောက်ရေးပေးမှုမျိုးတွေကိုအထူးသဖြင့်လုပ်တဲ့နယ်လို့မြင်တယ်ဆိုတော့အဲ့လိုဟာမျိုးတွေတခါမှမတွေ့ခဲ့ရတဲ့အခါကြတော့ဟိုဒီအတော့ထိရောက်မယ်လို့မထင်ဘူးနောက်တစ်ခုကတစ်ချိန်လုံးမှာဟလာဒီတိုက်ပွဲဖြစ်တဲ့နေမြေထဲမှာဖြစ်စမြတ်ဒီလူခွေချုပ်ပေါင်းမှုတွေအားလုံးကိုတခြားလုံးထိန်ဖုံဖုံပြီးပြီးနဲ့ကွယ်ဝဲနေတဲ့ဥစ္စာကြီးရလေ130 140မကားတော့ဖြစ်နေတဲ့ခါကြတော့ ယုံကြည်နိုင်အောင်ဟိုယုံကြည်မှုပေးနိုင်လောက်ဖို့တကတော့တော်တော်ခက်ခဲနေတဲ့အနေအထားဖြစ်တယ်။နောက်အခုလိုမျိုးနိုင်ငံတကာပြောနေတဲ့အချိန်မှာဒီကိစ္စကိုတရားရှိရာအလေးထားပြီးတော့မှမမှန်ကန်ကန်လုပ်နိုင်ဖို့ဒီလမ်းတွေကိုအာတက်တဲ့အစိုးရနဲ့တော့ဒီတရားဟိုဒီလွတ်လပ်တဲ့ဒီတရားစီရင်မှုအကြံပေးတဲ့လူတွေနဲ့ပေါင်းမလုပ်ဘူးဆိုလို့ရှိရင်တော့ဒီတိုင်းမရှိနေတဲ့ဟာနဲ့လုပ်ပါမယ်ဆိုရင်တော့ယုံကြည်နိုင်ကြအနိုင်ငံကားတိမပြုနေကြမမြင်ပါဘူးကြ
။ဟုတ်ကဲ့ထထတဲ့အောင်ဦးသိန်းတန်းဦးလေးလိုက်ပေါ်မှာခဏနေပြပါအောင်ခင်ဗျာကျွန်တော်တော့ရှင်နေတချို့လှည့်ပေးကြပါလေ။ကုလားမောင်လေးလိုက်ပေါ်မှာရှိပါလေ။ကုလားမောင်ဆွနေမြမြလို့ရပါလေ
။ဟုတ်ကဲ့ပါဗျာကျေးဇူးတင်ပါတယ်။ဟောကျွန်တော်မြင်ရတော့ဒီစစ်တရားရုံးကဒီဂျီနိုဆိုက်6ရာသူတို့ကြိုတင်ပြီးတော့သူတို့စစ်တရားရုံးကအရေးကြီးမယ်ဆိုလောက်တာဖြစ်ပါတယ်။တကယ်လို့အဲ့ဒီကျူးလွန်တဲ့လူတွေကိုတေရန်ပေးလိုက်လေကျွန်တော်ပါဝင်အခုဆွနေနေတဲ့လူတွေရောကဘာအောင်ယုံကြည်မှာမဟုတ်ပါဘူး။တရားမြတ်တော်ဆိုလို့လေစစ်အစိုးရရဲ့စစ်တပ်ရဲ့တမိုင်းကြောင်းရဘယ်သူမှယုံကြည်မှာမဟုတ်ပါဘူး။အဲ့တော့စစ်တပ်ကလည်းအခုကျွန်တော်တို့ကြားရတဲ့ကျွန်တော်ကြားရတဲ့သတင်းရဆိုရင်တော့စစ်တပ်ကလည်းအခု ICC တက်တဲ့ဥစ္စာကိုသင်္ကန်းစာယူရမယ်အစားငါတို့အင်အားနည်းလို့အင်အားချိနေလို့အနိုင်ကျခံရတဲ့ဆိုတဲ့ပုံစံမျိုးတွေမြင်နေတဲ့အတွက်ကြောင့်အခုအဖြေကထွက်လာမှာမဟုတ်ပါဘူး။တကယ်ဖြစ်ထွက်လာမှာတော့စစ်တပ်ကဒီ2008နဲ့ပါဝင်နေတဲ့သူရဲ့အုတ်ချုပ်မှုအာဏာကိုဆွလုံးမသားလေအခြေထွက်မှလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ကုလားမောင်ကျေးဇူးပါနောက်ထပ် project တူလည်းလှည့်ပေးကြပါလေကုတမ်းမောင်ဆွနေမြင်မြန်လို့ရပါတယ
်ဟုတ်ကဲ့ကျွန်တော်96တုန်းကဒီကာလီတို့ကိုဟင်းတို့မှာသူတို့စစ်မျက်နှာရှင်းလင်းလုပ်တဲ့ချိန်မှာတော့ကြားရတဲ့ထွက်သွားတယ်ကျွန်တော်ကကာလမဘောပါဘောလေ
ကာလီကိုဟင်းဆိုဘယ်နေရာမှာလဲခင်ဗျရခိုင်မြောက်ပိုင်းမှာပဲလား
ဟုတ်ကဲ့ကျန်ခဲ့တဲ့မရိချင်းကာလီ
ဟုတ်ကဲ့ကြည့်ပါနော်
ဒီကရကလေးတွေကိုဘာလို့လဲ14-15လောက်ရှိတဲ့ကလေးတွေကိုတချို့ကိုရောင်းစားခိုင်းတယ်ကျွန်တော်ကတော့တက်လာတယ်တပေါ်တမ်းမှာစစ်တယ်ကျွန်တော်ပြောဒီကလေးတွေအရွယ်မရောက်သေးဘူးတိုင်တယ်စစ်တပ်ကိုတိုင်တယ်ဆောတော့အရေးယူပေးပါကျွန်တော်ကတော့တင်သွားလို့မရဘူးဆောတော့တိုင်လဲအလကားပါပဲဟိုတနေ့ကမင်းစုကပြောပါတယ်သူတို့တိုင်မှာအရေးယူနေပါတယ်ပြောတယ်ကဲဦးတင်ကျော်ကြီးကအဲ့ဒါအရေးယူပေးပါလို့တပ်ပြေထောက်ထားနဲ့ပြနေတာလေဟိုနိုင်ငံတော်လည်းအရေးမလူပါဘူး။နောက်ဗီဒီယိုတွေအမှုပုံပဲကြည့်ပါ။ဟိုအာနာရှင်တွေပါပြီဆိုရင်ဘာမှအတိလေးလေးလုံးလို့မရပါဘူး။ဟာလာဟိုဘာရှင်းနေဥတီကောင်လည်းကြည့်ပါလေ။သူတို့ဒီတရားဥပဒေလုံးတယ်ဆိုရင်ဥတိကျော်ဖွင့်တဲ့အမှုကိုဖွင့်ပေးလေ။ဟုတ်တယ်မလား။ဘယ်သူမှဖွင့်မလဲ။ဟိုအနေတရားကိုတက္ကရာဖွင့်ရင်တရားရုံးကဖွင့်ပေးတယ်။တက္ကရာအနေတရားဖွင့်ရင်ဖွင့်ပေးတယ်။အယက်သားတွေကတော့ယက်သားဘက်ကဘယ်သူမှမလိုက်ကြပါဘူးဥပဒေက။ဟုတ်ကဲ့ယက်သားဘက်ကလိုက်ပြီးဟုတ်ကဲ့ပေါ့။အဲ့ဒီရောစစ်တပ်ကကျွန်တော်ကလမ်းအမှန်ဖြစ်ဖို့အတွက်ရတန်းရတော့ပါသူတို့လည်းအမောင်းကိုပြေဖို့အတွက်အချိန်တန်ပါပြီလို့ပြောချင်ပါတယ်ဟုတ်ကဲ့
ကိုလာအောင်ကျေးဇူးပါခင်ဗျာကျွန်တော်တော့ရှိတူပေးစာပို့ထားတာကျွန်တော်ဖတ်ပြပါမယ်ကိုစိန်မောင်မိထီလာပါတဲ့2019နောက်ပိုင်းတက်မရော့ကနေမီရှင်းလင်းရေးလုပ်ရမှာစစ်တီကျင်းဝတ်တွေကိုချိုးဖောက်ပြီးတော့ပြစ်မှုကျိုးလွန်ခဲ့တဲ့စစ်ရာရှိတွေနဲ့အောက်ခြေစစ်တီတွေကိုစစ်တရားရုံးကစစ်ဆေးအဖြစ်ပေးခဲ့တယ်ဆိုတာမှန်ပါတယ်တဲ့စစ်တရားရုံးကနေပြီးတော့တရားမျှတစွာတရားစီရင်ခဲ့တယ်လို့ဆိုနိုင်ပါတယ်ကူတာပြင်ကိစ္စကိုလည်းအခုစစ်ဆင်းနေပါပြီ။ဒါဟာတရားမျှတမှုရဲ့ပြယုတ်လို့ဆိုကြပါတယ်။တရားဥပဒေစိုးမိုးရေးအတွက်ခြေလှမ်းတစ်ခုလို့ဆိုကြပါတယ်။ဒါပေမဲ့လို့အင်းတဲ့အမှုမှာတရားရုံးကနေပြီးတော့စနစ်ထောင်ဒဏ်ချတာကိုကာကြုတ်ကတစ်နှစ်ထဲနဲ့လွတ်မြေ့ချပြီးတော့လွတ်ပြစ်တာကြောင့်စစ်တရားရုံးအပေါ်မှာအပြည့်မြင်စရာမဟုတ်ပါဘူးတဲ့။2008ဖွဲ့စည်းပုံကသတ်မှတ်ပေးထားတဲ့လုပ်ပိုင်ခွင့်အရကာကြုတ်ကအမိန့်ပေးလွတ်တာဖြစ်လို့2008နဲ့ကာကြုတ်တို့ကိုပဲအပြည့်မြင်စရာဖြစ်ပါတယ်တဲ့။ဒါကြောင့်မို့2008ဖွဲ့စည်းပုံမှာပြည်ထောင်ချက်ကိုပြင်နိုင်တော့မှစစ်တရားရုံးကိုရခိုင်ကလိုမျိုးယုံကြည်အားကိုးအားထားနိုင်စရာဖြစ်လိမ့်မယ်လို့မြင်ပါတယ်တဲ့။ဒါကကိုစိမောင်မိထီလာရဲ့အမြင်မှာနောက်တူရဲ့အမြင်လည်းဖတ်ပြကြပါမယ်။ကိုအောင်ဝင်းနဲ့သူပို့တာပါ။ခေါင်းစဉ်ကစစ်ခုံရုံးနဲ့တရားမျှတမှုဆိုတော့စစ်ခုံရုံးဆိုတာတပ်မတော်သားတွေရဲ့တပ်သွင်းစီကံချိုးဖောက်မှုတွေအတွက်ဖြစ်ရမယ်။တပ်မတော်သားတွေကရပ်ဖက်ဖွဲ့စည်းပုံပေါ်မှာစီကံချိုးဖောက်ရင်တော့အရပ်ဖက်တရားရုံးကဥပဒေစိုးမိုးရေးနဲ့တကွပြင်ပဖိအားမရှိဘဲဆောင်ရွက်လို့ရှိရင်တရားမျှတမှုရနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်တဲ့။ဒါကိုအောင်ဝင်းသူ့ရဲ့အမြင်ပါခင်ဗျာ။ဒါတော့ရှင်ရဲ့အမြင်ကိုကျွန်တော်ဖတ်ပြတာပါကျွန်တော်ခုနကတော့ရှင်ရဲ့ဆွေးနွေးတော့တဲ့အပေါ်မှာမိကွန်းထပ်ရှိပါတယ်ဦးသိန်းတန်းဦးကိုမေးချင်ပါတယ်ဦးသိန်းတန်းဦးကြားပါလားခင်ဗျကြား
ပါတယ်
ဟုတ်ကဲ့ခုနကဦးသမ်းမောင်ပြောသွားလို့ပြောတော့တကယ်တမ်းဒီစစ်တရားရုံးတွေကသူတို့တွေးရှိချက်တွေအပေါ်မှာမူတည်ပြီးတော့စစ်ဆေးတာအကယ်၍အရသားတွေဒီလူတိုင်းသားဒေသတွေမှာလူခွင့်ချိုးဖောက်မှုတွေဖြစ်တဲ့အရသားတွေထိခိုက်နေတာမျိုးရှိတယ်ဆိုရင်သူတို့ဘလို့တိုင်းမဲ့ဘလို့တရားဆွဆူနိုင်မလဲဒါဆိုရင
်ဦးကတကယ်တော့ကျွန်တော်တို့ကဥပဒေရရှိတယ်ဒီလိုကဝင်းကြီးနဲ့တက်ဆိုင်တဲ့ဥတွေ14ခုတောင်ရှိတယ်။1950ခုတက်မတော်ဥတွေ၊နီးဥတွေပြည်ဒီဆက်ဆိုင်ရေးအထူးဥတွေတို့ကျန်တာတွေအကုန်ရှိတယ်။ဒီတော့တကယ်ကတော့ကျွန်တော်တို့ကအဲ့ဒီလိုအချက်တွေကိုဥတွေနဲ့မညီဘဲနဲ့ဥတွေကျူးလွန်ခံရတယ်၊ကျူးလွန်ခံရတဲ့ဆိုပြီးရင်ကျူးလွန်ခံရတဲ့ရတ္တာကခုနက ီဥရိယာတိုင်တန်းဝင်ရှိတယ်ဗျာသက်ဆိုင်ကဟိုတဏှာမှုတို့ဒီကမှုတို့ကတစ်ဆင့်ကာကာတိတိတိုင်လို့ရတယ်အဲ့တော့ဒါမှကျွန်တော်တို့ကကြားရရရှိတယ်ဥရိယအသက်ဝင်အောင်လုပ်တယ်မလုပ်ဘူးဆိုတဲ့ပြဿနာပဲရှိတယ်အဲ့ဥရိယရှိ
ဟုတ်ကဲ့အဲ့တော့တိုင်လို့တော့ရတာပေါ့တိုင်နေဆိုတာကပုံမှန်တရားယုံရက်ဖက်တရားယုံနေမှာတိုင်ချလို့မရဘူးလားအဲ့တော့ရက်သားတွေက
ဟုတ်ရဒါပေမဲ့ဒါကြောင့်ဆိုဒီ1959ဥရိယဆိုရင်သူက active service ဆိုပေါ်တယ်တန်းပြစ်စစ်မှုတန်းတွေပေါ့ဗျာသူဖြစ်တဲ့နေရာတွေဆိုတာဟိုရက်သေးရွာတဲ့ဖြစ်တာမဟုတ်ဘူးတိုက်ပွဲဖြစ်တဲ့ဒေသတွေပေါ့နော်အဲစစ်မှန်တိုင်းဆိုင်တိုက်ဆိုင်နေရာတွေဖြစ်တဲ့အခါကျတော့အဲ့ဒီမှာကျူးလွန်နေတဲ့ဆော့ဆော့ခံတူတွေဟာဒီဥရိယနဲ့သက်ဆိုင်နေဖြစ်တယ်အဲ့တော့ဒီဥရိယဆိုရင်ကျွန်တော်တို့ကစစ်မှန်တဲ့ဥရိယကျွန်တော်တို့ကဆောင်ရွက်ရမယ်2008ဖွဲ့စည်းပုံရတယ်ပဲကျွန်တော်တို့ကသွားလို့မရဘူးနောက်တစ်ခါ1959ဥရိယပေးထားတဲ့အခွင့်အရေးတွေအကုန်လုံးကလည်းပဲပြန်ပြီးတော့2010နဲ့1980ထုတ်ပြလိုက်တဲ့အတွက်ကြောင့်မို့လို့ဒါငါဟုတ်ကျွန်တော်တို့အများကြီးခက်ခဲသွားတာတကယ်ကခုနကဥစိန်မောင်ပြောတဲ့ကျွန်တော်သဘောတူပါတယ်တကယ်ကြီးကတော့အခြေရိုးဒီမှာ1959ဥရိယအတိုင်းမူလဥရိယအတိုင်းပြန်ဖြစ်ဖို့လောဆယ်လို့ရမယ်ပြီးရင်တော့2008ဖွဲ့စည်းပုံမှာပါတဲ့ဒီတရားရုံးပြီးတော့တရားတော်ကျိုးအောက်မှာအကုန်လုံးပြန်ရောက်သွားအောင်လုပ်ပြီးမှသာတယ်အဲ့ရနေကမြန်မာပြောတ
ယ်ဟုတ်ကဲ့ကျွန်တော်ဒေါက်တာနိုင်အောင်မေးချင်ပါတယ်ခင်ဗျာကျွန်တော်ဒေါက်တာနိုင်အောင်ကပြောမယ်ဆိုရင် EPSTF ဥက္ကဋ္ဌဟောင်းနေနဲ့နေခဲ့တော့ချမ်းပြည်နယ်ကရင်ပြည်နယ်ဒီတကြောမှာတော်ရဲမှာတော်နှစ်ကြာကြာနေခဲ့တဲ့တိုင်းသားတွေနဲ့နေခဲ့ရဆိုတိုင်းသားတွေဟိုးတုံးတွေကသူတို့ခံစားနေရတဲ့ဒီလူခွင့်ချိုးဖောက်မှုတွေနယ်လိုက်ဖြစ်ခဲ့တာရှိတယ်ဒီပေါ်မှာတိုင်းသားတွေဘက်ကခုနကပြောလို့ပေါ့နော်တိုင်ကြားတဲ့စနစ်ပေါ့နော်အဲ့လိုမျိုးတွေရောအကျင့်အလေးချင်းရှိရလားဗျာအရင်တော့အချိန်နေ
စစ်တပ်ကလား
ဟုတ်ကဲ့စစ်တပ်နဲ့ပတ်သက်လို့စစ်တပ်ကကျူးလွန်နေတယ်ပတ်သက်လို
့ဩအဲတိုင်မှုဆိုတာကကုနာဆရာဦးတိန်တန်းကြောတလို့ပဲဗျာသူတက်ကိုသွားတိုင်အောင်ပါအခုကဘာလဲဆိုတော့အခုတိုင်မလေးနေရင်မှစစ်တပ်မြေဝူဝီပြေးနေရတာလေတိုင်မှုမပြောနဲ့စစ်တပ်ဝင်နေတော့ချေချာရဲတာမတော်ကြနေပေါ်တာဆွဲခိုင်းရမလားချက်ပေးရမလားဆိုတော့ပြစ်နေတော့စစ်တပ်မြေဝူဝီပြေးရတဲ့ဟာမျိုးပဲဖြစ်နေတယ်နောက်တစ်ခုကလည်းကုနာဟိုပြောတလို့ပေါ့အခုကျွန်တော်တို့ကဟိုတောင်းတောင်းကိစ္စကဟိုအငင်းပွားတာတော့ကတော့ပြောရင်ပြောရဲလိမ့်မယ်ဒါမဲ့ဒီကဥပဒေနဲ့ရာဇဝမှုနဲ့ပတ်သက်တဲ့ကိစ္စတွေကြတော့စစ်တပ်ကိုတိုင်ရဲပြောရဲတာမရှိဘူး။နောက်ပြီးတော့တိုင်ရမဲ့ပုံစံတွေကိုလည်းလွယ်လွယ်ကူကူသိတာမဟုတ်ဘူး။နောက်ပြီးတကယ်ပြောရင်ခုနပြောတဲ့ဒီစစ်မြေပြင်တို့သမုတ်တီနောက်တန်းစစ်ကြောင်းတို့အခြေတဲ့စစ်ကြောင်းတို့ဆိုတဲ့နေရာတွေမှာလည်းတိုင်တို့လွယ်လွယ်ကူကူရတဲ့ကိစ္စမျိုးတွေမဟုတ်ဘူးလေ။ဆိုတော့ဟိုအဲ့လိုမျိုးဖြစ်လို့ရှိရင်လူတွေအလုံးကတိုင်မယ်ဆိုရင်ဩဗာလေရွာလူကြီးကိုပြောမယ်အလောက်တော့ပဲဟိုတက်မဲ့ကြတာနောက်တချို့ဟာတွေဆိုလို့ရှိရင်တော့စစ်ကြောင်းမှုတော့ပြောတာမျိုးတွေပါမျိုးတွေနည်းနည်းပါးပါးရှိရဆိုရင်မဲ့လို့ခိုးဘက်ကနေပြီးတော့တနတရန်ရန်နဲ့ချင်းချင်းချောက်ချောက်လုပ်တယ်ဆိုလို့ရှိရင်ဟိုဘက်ငင်းချောက်ပြီးတော့ပါးစပ်ပိတ်နေရတဲ့နေသားမျိုးဖြစ်တယ်နောက်တစ်ခုကလည်းကျွန်တော်တိစက်အောင်တော့ဟိုချားမိသလောက်ပေါ့နော်ဒီသိသိချာချာဒီဒီဟိုတာမန်အမှုဖြစ်စဉ်နေမှာလို့သိသိချာချာသက်သေထောက်ထားတယ်နာဘာညာဘာညာဒီဒီရာဇမှုဆိုင်ရာဒီအထောက်အထားတွေနဲ့ပေးကြစစ်တဲ့ပြစ်စင်မျိုးဆိုတာတခါမှမတွေ့ဘူးတလောက်ပဲနော်အဖြစ်တယ်ဆိုလို့ရှိရင်ညတော်အဖြစ်ကဟိုမှာဟိုသေတဲ့မှုတွေဘာညာဆိုရင်နမညတော်အဖြစ်ကဘာလဲဆိုတော့မရင်းချင်းမှုတွေဘာလဲဆိုတော့ညတော်ပြန်ယောကြီးလာတာအဲ့လိုဖြစ်သွားဆိုရင်အလုံးစုံကယောကြီးပဲဆိုအဲ့လိုဟာမျိုးတွေကများပါတယ်ဗျ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးတစ်ခုပြင်ကြည့်ပါလိုက်ဒေါက်တာနိုင်အောင်မဲမိလိုက်ပါမယ်ကျွန်တော်အဓိကနိုင်ငံတကာနဲ့ဆက်ဆက်လို့ပါအခုဒေါက်ဆန်းစုကြည်ကပြောသွားတဲ့အချိန်မှာလဲလက်ရှိဖွဲ့စည်းပုံအနေထားအရလူခွင့်ချူဖောက်မှုတွေကိုစစ်တပ်ကကျူးလွန်တာတွေဆိုလို့ချင်းစစ်တပ်ကပဲတရက်ကန်တွေလို့ရတယ်ဆိုတဲ့သဘောမျိုး ICJ မှာပြောသွားတယ်ခုနကဦးသိန်းသမ်းဦးပြောရဆိုလို့ရှင်လေဖွဲ့စည်းပုံအခြေခံဥပဒေအရဆိုရင်ဘလို့မှရပ်သားဆွဲဖက်လို့မရအောင်အဲ့တော့ဒီအခြေအနေမှာအခုနိုင်ငံတကာကနေပြီးတော့ရပ်သားဆွဲရကိုပြစ်တင်နေတယ်ပြောဆိုနေတယ်အဲ့တော့ဒီအခြေအနေနဲ့ပတ်သက်လို့ဒေါက်ဆန်းစုကြည်ကအခုလိုရှင်းလင်းသွားတဲ့ပုံမှန်ကိုနိုင်ငံတကာကနားလည်ပါမလားဆွဲရကိုခွင့်လွှတ်နိုင်ပါမလား
ကျွန်တော်တော့မထင်ဘူးဟိုနိုင်ငံတစ်ခုအနေနဲ့ကတော့ဗျာဟိုဘေးလူကဝင်ပြီးတော့ပတ်သက်ပြီးတော့ဟိုလောက်တာတော့ဘယ်သူမှမကြိုက်ဘူးပေါ့ကိုယ်အိမ်တွေကိုမိသားစုရေဆိုတော့ကိုယ့်ဘက်ကိုရှင်းရင်လိုက်တာပဲဘေးလူကဝင်ဆရာလောက်တာမကြိုက်ဘူးဆိုတဲ့ဥစ္စာမျိုးကတော့ဒါဟိုလူသားတွေလည်းမရှိရပေါ့လေဒါပေမဲ့အခုပြဿနာကဘာလဲဆိုတော့ကျွန်တော်တို့ဒီတရားစီရင်စနစ်ဆိုတာဘာလဲဆိုတော့အဓိကခံစားရတဲ့လူနစ်နာသွားတဲ့လူကအမှန်တရားကိုသိကျင်တာဘာဖြစ်သွားလဲကိုသိကျင်တာအဖြစ်မှန်ကိုသိကျင်တာအဲ့ဒီပုံမှာတရားမျှတမှုကဘာလဲဆိုတော့သိကျင်တာဆိုတော့အဲ့ဒီဟာတွေလည်းများပြီလာမှဒီအဲ့ဒီစနစ်ကိုယုံတာ哦အဲ့တော့နိုင်ငံတကာလည်းသူတို့ရဲ့စီရင်တုံးတွေမှာအကျဉ်းလန်းပြောတာကတော့ဘာလဲဆိုတော့ပြည်နိုင်ငံတကာနိုင်ငံတွင်းတရားစီရင်စနစ်ကလောက်တာကောင်းတယ်ဒါမှမဟုတ်လို့ရှိရင်လည်းဟိုနိုင်ငံတကာလည်းပေါင်းလို့ပေါ့ဒါပေမဲ့အဲ့ဒီနိုင်ငံတွေကဘာမှမဖြစ်နိုင်ဘူးဆိုလို့ရှိရင်တော့တကယ်အမှန်တရားနဲ့တရားမျှတမှုရနိုင်ဖို့အတွက်ကတော့ နိုင်ငံတကာလောက်တာပို့ပြီးလွတ်လပ်တယ်ဗမ်းလိုက်ဘူးတော့နောက်ပြီးတော့ပရိဒီဟိုအကျိုးစီးပွားကြီး
ချုပ်ပြီးပါအဲ့
တော့အဲ့လိုမျိုးဟာမျိုးနဲ့မှပို့ပြီးအဆင်ပြေမယ်လို့ပြောတာပါဗျာအဲ့ဒါကြောင့်မလို့အခုလောလောရေးရှိနေတဲ့တဲ့တွင်တရားစီရင်ရေးဖြစ်ဖြစ်ဘာဘာပြည့်တရားစီရင်စနစ်ကလည်းဖြစ်ဖြစ်တရားမျှတမှုနဲ့အမှန်တရားကိုဖော်ဆောင်ပေးဖို့အတွက်ယုံကြည်စရာမရှိဘူးလို့ယုံအချက်တည်းအများကြီးဖြစ်နေတော့
ဟုတ်ကဲ့
ဒီတော့စုံစမ်းထောက်ပြတာတော့လည်းအဆင်ပြေတော့ဖြစ်ထင်ပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒိုင်းလီလိုက်အစီအစဉ်ချိန်ဆသွားလို့ပါပေါင်းဆွနေပြတဲ့ဦးသိန်းတန်းဦးဒေါက်တာနိုင်အောင်နဲ့တော်ရရှင်ဒီအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်းလီလိုက်အစီအစဉ်ဒီမှာကျွန်တော်ပြပါ